ဖိလစ်ပိုင်နိုင်ငံမှာတောက်ကြနေတဲ့ကအလွန်အင်အားပြင်းထန်တဲ့လေမုန်တိုင်းတက်ခတ်ပြီးတဲ့နောက်ကန်ယူရမ်မြို့ဖြစ်တဲ့တက်ကလူဘန်မြို့တစ်မြို့ထဲမှာတင်လူပေါင်း 1,000 ကျော်တိစုံခဲ့ရပြီးစာမားခရိုင်အတွင်းမှာတိစုံတဲ့သူဥယျာဉ်200ထက်မနည်းရှိတယ်ဆိုပြီးတော့ဖိလစ်ပိုင်ကြက်ချင်နီအဖွဲ့ကပြောဆိုလိုက်ပါတယ်တက်ကလိုဘန်နဲ့ဆမားခရိုင်အတွင်းမှာရှိတဲ့ကြက်ချင်နီအဖွဲ့တွေရဲ့ကနအူးသတင်းပေးပို့ချက်တွေကိုအခြေခံပြီးတော့အခုလိုတည်ဆုံးသူအရေးအတွက်ကိုထုတ်ပြန်ရတာဖြစ်တဲ့အကြောင်းဖိလစ်ပိုင်ကြက်ချင်နီအသင်းရဲ့အထွေထွေတွေ့ရင်မူ Gwendolyn Peng ကပြောဆိုတယ်လို့ Reuters သတင်းဌာနကဖော်ပြပါဗါးဒေတာတွေမှာရှိတဲ့ကြက်ချင်နီအဖွဲ့တွေရဲ့ပြောဆိုမှုအရရေထဲမှာမျောနေတဲ့တည်ဆုံးသူအလောင်းတွေ1,000ကျော်ရှိတဲ့အကြောင်းသူမက Reuters သတင်းဌာနကိုပြောဆိုခဲ့တာပါတည်ဆုံးမှုအခြေအနေဟာတိုးမြလာနေတဲ့အနေအထားမှာရှိပြီးတော့ပျက်စီးဆုံးရှုံးမှုအခြေအနေတွေဟာလည်းတိတိကျကျပြောနိုင်ဖို့အတွက်အချိန်ယူရလေဦးမယ်ဖြစ်တဲ့အကြောင်းလဲသတင်းတွေမှာဖော်ပြထားပါတယ်။ဟိုင်ယန်အမည်ရှိတဲ့တိုင်ဖုန်းလေမုန်တိုင်းဟာကမ္ဘာတမိုင်းမှာအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့လေမုန်တိုင်းတွေကတစ်ခုဖြစ်ပါတယ်။မုန်တိုင်းတိုက်ခတ်မှုကြောင့်ဖိလစ်ပိုင်နိုင်ငံအလဲပိုင်းမှာလျှက်စစ်တပ်အားနဲ့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေပြီးတော့အဆောက်အဦတွေပြိုကျပျက်စီးမှုတွေတစ်ပင်တွေအမြင့်ကနေကျွတ်ထွက်သွားပြီးတော့ရေကြီးတာတွေမြေပြိုတာတွေဖြစ်ပေါ်နေပါတယ်။မုန်တိုင်းမတိုက်ခင်အနာပိုင်းတွေကလူပေါင်း8သိန်းနီးပါးကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးနိုင်ခဲ့တယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့အဲ့ဒီမုန်တိုင်းဟူယိုလန်ဒာမုန်တိုင်းလို့ခေါ်ဆိုကြပြီးတော့ဒီမုန်တိုင်းဟာခရိုင်ပေါင်း36ခရိုင်အတွင်းမှာရှိတဲ့လူ4သန်းကျော်ကိုတက်ရောက်မှုဖြစ်စေခဲ့တာပါလေမုန်တိုင်းဟာတနအီမိုင်190ကျော်နှုန်းနဲ့တက်ခတ်ခဲ့တာဖြစ်ပြီးအခုတော့အားရော့သွားကပင်လယ်ပြင်ကိုဖြတ်ပြီးတော့ဗီယက်နမ်နိုင်ငံဘက်စီကိုဥတီပြီးတော့ရွေ့ရှားနေပါတယ်ဗီယက်နမ်နိုင်ငံကိုတနင်္ဂနွေနေ့မှာဝင်ရောက်တက်ခတ်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ